ပြည်သူခင်ဗျာမကြသေးခင်ကပူးစီအောင်ဘက်မှာဖြစ်တဲ့တိုက်ပွဲမှာစာသင်ကျောင်းကိုလက်နက်ကြီးထိမှန်လို့ကျောင်းသူကျောင်းသားတွေဒဏ်ရာရတဲ့တင်းကိုတပ်မတော်ဘက်ကပြစ်ခတ်တဲ့ကြည်စံထိမှန်တယ်လို့စူးကြတဲ့အကြောင်းပြောတဲ့ချွတ်တော်အမတ်တယောက်ကိုတရားစွဲဆိုထားတယ်လို့သိရပါတယ်။ဆိုတော့အဲ့ဒီလိုအစ်စတွေမှာချွတ်တော်အမတ်တွေတောင်မှလွတ်လပ်လပ်ဖြစ်ကြခွင့်မရှိတော့ဘူးဆိုတဲ့သဘောမျိုးတွေ့လာရပါတယ်။ဆိုတော့မြန်မာနိုင်ငံမှာတည်င်းသမားတွေတည်င်းရယူပိုင်ခွင့်ဘလောက်ထိကြရပြန်ပြန်ရှိနေပါသေးလဲအထူးသဖြင့်ပဋိပက္ခနယ်မြေတွေမှာပူပြီးတော့ကျင့်ကြလာတယ်ဆိုတာမျိုးစဉ်းစားမိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဥပ္ပိဟာသွေးရဲ့သဘောထားနည်းနည်းကျွန်တော်သိချင်တော့ခင်ဗျာ
ဒီပဋိပက္ခဖြစ်နေတဲ့နေရာတွေမှာကျွန်တော်တို့ဒီတည်းရယူရတာရောတည်းနဲ့ပတ်သက်လို့တုတ်ပြန်ရှိကြတော့ဟာဆက်ခဲရှိကြတယ်ဆိုတာကျွန်တော်တို့ဒီကိစ္စအတိုင်းပဲမှာတော့ရှင်းပြတဲ့ဘက်မှာလည်းဖြစ်ပါလေ။အဲ့ဒါကတော့ဒီဒီကိစ္စ2000နောက်ပိုင်းပေါ့နော်။ကျွန်တော်တို့ဟိုပြိပခါတွေဖြစ်တဲ့အချိန်မှာလည်းဒီလိုအခြေအနေမျိုးရှိခဲ့တယ်ဗျ။အဲ့တော့ဟိုပြောတဲ့အခါမှာအမြဲတမ်းဟိုဂရင်းသမားတွေနေနေလည်းဟိုကြုံရတာတစ်ခုတော့ဓာတ်လိုက်ပြီးဒီဘက်ကလည်းကြိုးရလားဒီဘက်ကလည်းကြိုးရလားဆိုတဲ့ခြေလျားအဲဖြစ်ခဲ့တယ်ပေါ့နော်ဒီလိုတော့ဒီလူစလန်လူခွက်ကြီးတွေနဲ့ခိုင်လူခွက်ကြီးတွေကမှဖြစ်တဲ့ပြဿနာဒါမှဆိုရင်ဟိုဘက်ကလည်းကြိုးလားဒီဘက်ကလည်းကြိုးလားဆိုတဲ့အဖြစ်အားလို့လည်းကျွန်တော်တို့ရှိခဲ့တယ်အခုဆိုလို့ဆိုတဲ့အေးအခိုင်ကြမလို့လည်းဒီသူကတက်တယ်လို့ကြားပါတော့အခုတက်တဲ့ဖြစ်ပေါ်တဲ့အခါမှာလည်းအခုလိုမျိုးကျုံလာတာပေါ့ဒါလည်းအင်ဒီဗီဒါတစ်ခုပေါ့ကျွန်တော်တို့ဗရင်းသမားတွေအနေနဲ့အိပ်ထားမယ်အဲဟိုအခြေအနေတစ်ခုဟိုဒါမိပေါင်းဆိုးကြနေတယ်လို့ပြောရမယ်ဆိုတော့ဒါလို့ချင်းလေးမျိုးမှာအစဉ်ကြီးဒီလိုချင်းလေးမျိုးကတက်ဆရာတက်တယ်ဆိုတဲ့ဒီကကျွန်တော်တို့တွေကဒီလိုကွန်မန်မပိုင်းထားနိုင်ဘူးပေါ့နော်မခံမနိုင်ဘူးတက်ကနာဖြစ်ပြလဲဖြစ်တယ်မဖြစ်ပြလဲမဖြစ်ဘူးပေါ့နော်ဆိုတော့ဒီလိုမျိုးနဲ့တက်တဲ့ရေကျွန်တော်တို့ကဟိုဒီလိုမှအချိန်ထားလို့မရဘူးပေါ့ဆိုတော့ဒါကလည်းဖြစ်အားတမျိုးပဲဖြစ်လို့လည်းဆိုကျွန်တော်တို့ကတော့လောက်တဲ့အကြောင်းမရှိဘူးဖြစ်ဖြစ်ဒီလိုတော့ပုံစံလေးဒီလိုဟိုဟာဒီလိုဖြစ်အားရှိလာတဲ့အခါကျတော့ဒီတည်င်းမီဒီယာတွေတက်မှာပါပို့ပြီးတော့ပြလာ
တကယ်တော့တည်င်းဌာနကိုလည်းအရေးယူရဲပြောတဲ့လွတ်တော်အမတ်ကိုလည်းအရေးယူရဲဆိုတော့ဒီသတင်းဌာနတို့လွတ်တော်အမတ်တို့ဆိုတော့ဟာသူတို့ကပြည်သူအကျိုးကိုဥထိတ်ထားပြီးပြောရမယ့်လူတွေတာဝန်ကိုနှက်ကသူတို့ရဲ့လုပ်ငန်းတာဝန်ကိုဖြစ်နေရပါတာစာမန်အရသူအရသားတွေကတော့ပြောချင်ပြောမပြောချင်နေဖြစ်တာပေါ့ဆိုတော့ဒီလူတွေရဲ့ပြောပိုင်ခွင့်ကိုပါကျုံ့ပြလိုက်တော့သတင်းသမားတွေအနေနဲ့သတင်းမှန်ကိုရယူနိုင်တဲ့အလားအလာသိဘောင်ကျင်းသွားပြီလို့ပြောမှာပေါ့အထူးသဖြင့်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာတစ်ဖက်ဆောင်ရင်းထိခိုက်နစ်နာမှုတွေလူခွင့်ရေးချိုးဖောက်မှုတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သတင်းရယူစရာအီလမ်းမှရှိပါသေးရဲ့လားခင်ဗျာ
အဓိကတော့တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေလက်ရှိလို့ရှိလို့ရှိလို့ကျွန်တော်တို့အသက်ပြောင်းလို့တော်တော်ခက်တယ်ဒါအင်တာနက်ဆက်လည်းမရတဲ့ခါကျတော့ကျွန်တော်တို့ဒီမီဒီယာတွေသတင်းမီဒီယာတွေနဲ့ဒီနေရာမျိုးတွေကိုကိုယ်ဝန်တောင်းဖို့ဖြစ်နိုင်မို့နော်ကျွန်တော်တို့ဖုန်းတွေဟလားအဲ့ဒါကကျွန်တော်တို့ဒီ Messenger တို့ Viber တို့နဲ့ပဲဆက်သွယ်ရတာပေါ့နော်ဒီတိုက်ပွဲသတင်းတွေရဖို့ကြိုးစားရဲဆိုတော့ကျွန်တော်တို့ပါကဆက်သမားကကျွန်တော်တို့ဒီမှာပြကြရေးဖို့လည်းပြောနေရရှိတယ်လို့တခါကအေးတခါကလည်းပြောတာရှိရတယ်ဒါပေမဲ့လည်းကျွန်တော်တို့ကတော့ပြိတကဖြစ်နေတဲ့အတွက်အတွက်ကြီးမကူရလို့ပြောရတာတစ်ခုကကျွန်တော်တို့ကဘယ်မှာအကြည့်ကြီးလို့မရဘူးတော့တပ်ပါတီလို့ကျွန်တော်တို့ကြည့်ရတာပေါ့တက်တရပေါ့တော့လွတ်လပ်တဲ့ကျွန်တော်တို့အတွက်ကြီးတော့လကောင်းဟလားဒီဒီအသက်ကြီးရတာကျွန်တော်လကောင်းပေါ့နော်ဆိုတော့သူတို့ရပြောကြချက်တွေနဲ့တန်ချိန်ကူရတာပေါ့ဒါမှလည်းကျွန်တော်တို့ကပြိတကကြာမှာကျွန်တော်တို့အတန်းကြီးအမှန်ကန်တဲ့ကိစ္စကိုကျွန်တော်ထောက်ဆောင်မှာပေါ့
သူစီဟာသေးပြောသလိုပဋိပက္ခဖြစ်တဲ့ဒေသတွေမှာနှစ်ဖက်ကတော့သူတို့သတင်းကိုသူတို့ကြီးညာမှာပေါ့ဒီတမတော်သတင်းပြန်ကြားရေးဖွဲ့လည်းသူတို့ပြောမှာအေဘက်ကလည်းပြောမှာပဲဒါပေမဲ့သူတို့ကတော့သူတို့ဘက်ကသူတို့ရှိတော့ငါပြောကြတာကိုကျွန်တော်ကတော့ပြည်သူအမှန်တိုင
်း
ဆိုတော့စောစောကပြောသလိုပဲဗက်မိုက်တဲ့လူရဲ့အသံကိုလူကျင်နေဆိုတော့အသင်းတော်ဆုံးကတော့ဒီပြည်သူလွတ်တော်အမတ်တို့ပါလို့ဆိုတာလူထုကိုကူစားပြုတဲ့လူသူတို့စီရသတင်းကျွန်တော်ရယူတာတော်တော်တန်ဖိုးကြီးရဲ့အချက်လို့ကျွန်တော်ထင်တာပဲခင်ဗျာမဟုတ်ဘူးလား
ဟုတ်ကဲ့ဗျဟုတ်ကဲ့ဆိုတော့လေအဲ့ဒီမှာကျွန်တော်နည်းနည်းလေးထောက်ပြီးပြောချင်တာအကယ်၍အများပေါ့နော်ဆိုတော့ဒီလက်နက်ကြီးကြားတဲ့ကိစ္စကကျွန်တော်တို့လည်းဒါဟိုစဉ်းစားကြည့်တာပေါ့ဟိုတမရဘက်ကဖြစ်တယ်လို့သူဘယ်လိုယူဆနိုင်လဲပေါ့နော်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့တမရဘက်ကနေပြီးတော့ငင်းချက်ထုတ်တင်တယ်သူတို့ဟိုငင်းငင်းနဲ့ဆိုလို့ရှိလို့ရှိလို့ချင်းလဲဒီကိစ္စကဟိုဟိုဒီပြောကြတဲ့ဒီကိုယ်စလဲကိုပေါ့နော်တရားဆက်သွယ်ပြီးတော့ပြန်ပြန်ပြောပေးဖို့အဲ့ဒါသူတို့ပေါ့နော်သူတို့တော့ argue လုပ်ပြီးတော့ဟလားအော်ပေါ့ဆိုတော့ဒါစီဗီလူလူကတရားဝင်ရွေးချယ်ထားတဲ့ law maker တွေဥပဒေပြုအမတ်တွေပဲဟိုကိုယ်စလဲတွေပဲဒီတော့ဒီလိုမျိုးကိဗိသတင်းနဲ့ပတ်သက်ပြီးတော့ညင်းချက်ထုတ်ဆရာရှိတယ်ပြောဆရာရှိတယ်ဟလားအမားပြင်ဆင်ခြင်းနဲ့ဒါမှားတယ်ပေါ့နော်တသိလည်းပြပြီးတော့ဟိုပြင်ဆင်ဖို့ဟလားတောင်းဆိုတာမျိုးဟလားပြန်ပြောပေးဖို့ပြင်ဆင်ချက်ပေးဖို့ဒီလိုမျိုးကျွန်တော်တော့အရင်လုပ်နေခြင်းနဲ့ဆိုတော့ကျွန်တော်လည်းစဉ်းစားကြည့်တာပေါ့ကွာဒီလက်နက်ကြီးကြားတဲ့ကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ကဟို ဒီဘက်ကကြားတယ်လို့ကိုပြောဖို့ဆိုတာကဟိုတာမအားဖြင့်ဆိုခက်တယ်ပေါ့နော်ဆိုတော့အကယ်၍အထောက်အထားရှိရဲဆိုတော့အထောက်အထားနဲ့ပြောဟလာဒီဘက်ကလည်းထောက်ထားတဲ့ညင်းပေါ့နော်ဒီလိုမျိုးပြပဖြစ်နေခြင်းနဲ့အခုလိုဒီလိုတရားဆွဲတာမျိုးဖြစ်တဲ့အခါကျတော့ကျွန်တော်တို့ဖြစ်တဲ့ဖွဲ့စည်းရသဘောဖွဲ့စည်းရမဟုတ်ဘူးညမီဒီယာဖြစ်နေတယ်ဒီဘက်ကလည်းလွတ်တော်ကိုလည်းဖြစ်နေဆိုဒီဖြစ်ရှင်းနေရတော့ကျွန်တော်တို့နိုင်ငံရေးမှာဒီမှာကျွန်တော်တို့ဟိုချိုးချိုးတက်ရောက်မှုရှိတာပေါ့
ဟုတ်ကဲ့အချိန်များပိုသာဆွလာမှုရှိတယ်ပေါ့အဲ့လိုထိန်းချုပ်ပြီးတော့တကယ်တော့ကိုစီဟာသွေးစောစောကပြောလို့ပါပဲပြင်လွတ်တော်ကိုစရိယာပြည်သူဗန္ဓာကိုစားပြီးတော့ပြည်သူဝန်ကိုဆောင်နေတဲ့လူတွေပြည်သူကိုစားပြောနေရတဲ့လူတွေဒီလူဟာပြောရေးဆိုခွင့်ရှိရမယ့်လူတွေဖြစ်ပါတယ်ဆိုတော့ဒီလိုလူကိုရွေးပြီးတော့မှအရေးယူလိုက်တာဟာပြည်တော်ကိုယ်လည်းတွေရဲ့ပြောရေးဆိုခွင့်ကိုနှုတ်ပိတ်လိုတဲ့သဘောလည်းပဲသက်ရောက်သွားတယ်လို့ကျွန်တော်ကစဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့သူတို့လွှတ်တော်ဥက္ကဋ္ဌကလည်းတမန်တော်ကတရားစွဲတော်ကိုဆွဲဆိုခွင့်ပြုတယ်ဆိုတဲ့သတင်းတွေကြားလို့ပါဘယ်လိုယူဆလဲအခုစတဲ့ပတ်သက်လို့
။ဒါကတော့ကျွန်တော်အမြင်ပြောရရင်လွှတ်တော်ဘက်ကလည်းဒီကိစ္စကိုစဉ်းစားနဲ့ဆောင်ရွက်တဲ့သဘောတစ်ခုကလွှတ်တော်ကိုယ်စားလည်းတယောက်ကလာရာဆွဲမှုလို့ဟာမျိုးဟလာလူကျုံမသိခါနဲ့အဲမကန့်ညီတဲ့ပြစ်မှုကိုကျူးလွန်လို့ဟလာကျွန်တော်အရေးယူတဲ့ကိစ္စမျိုးလွှတ်တော်ကနေခွင့်ပြုတာကတော့တပိုင်းပေါ့နော်အဲ့လိုမဟုတ်ပေတဲ့နိုင်ငံရေးနဲ့ပတ်သက်လို့မယ်ဟလာကျွန်တော်တို့ဒီလိုမျိုးအရင်ပွားပွဲကိစ္စတွေနဲ့ပတ်သက်တယ်ဆိုလို့ရှိလို့ဆိုတော့အတော်တည်းပေါ့နော်ကျွန်တော်တို့ခွင့်ပြုတာမျိုးကတော့ဖြစ်ရင်ဟိုအတိုးဆက်ကမကောင်းနိုင်ဘူးပေါ့ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ကျန်တဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပြောရဆိုရတဲ့အခါမှာဝန်ထုတ်ဝန်ဘူးဖြစ်လာတယ်ငါကအဲပြောမှုဆိုမှုကအချိန်မီဒီလိုမျိုးအရေးယူခံနိုင်သလားလို့တွေးစရာရှိတယ်ဆိုတော့လွှတ်တော်ကိုယ်စားလှယ်လိုမျိုးဟလာကျွန်တော်တို့ပြည်သူလူထုကတော့မအားကိုးပြီးတင်လာတဲ့ပုံစံမျိုးကဒီလိုမျိုးတွေကြုံရတယ်ဟလာဖြည့်ရှင်းလို့မရဘူးအကောက်အွယ်မရှိဘူးဆိုလို့ရှိလို့ကျွန်တော်တို့ဟလာပြည်သူလူထုကဒီစနစ်ပေါ်မှာယုံကြည်မှုအားလဲလာနိုင်တယ
်တကယ်တမ်းအဲ့ဒီသတင်းကိုပြန်ကြည့်ရင်စာတင်ချမ်းကိုလက်နဲ့ကြည့်ထည့်ရဲဆိုတဲ့ဟာသိဆွေရတဲ့ဖြစ်ရတစ်ခုပါဘယ်ဘက်ကပဲပြစ်ပြစ်ကျွန်တော်လည်းအစီအစဉ်လုပ်ခဲ့ပါတယ်ဆိုတော့ဒီလိုကိစ္စမျိုးကိုအမှန်တကယ်တာဝန်ကျတဲ့လွှတ်တော်သားဆိုရင်အမှုမှန်ကိုဖော်ထုတ်ရေးကိုလွှတ်တော်ကကိုနိုင်ကစာဦးဆောင်ရဲ့သိနေပါဗျာလွှတ်တော်မှာစကဲဒီကိစ္စပဲလို့ဖြစ်တယ်လဲရှင်းပါပါညာဆူပြီးတော့စုံစမ်းကော်မရှင်တွေဘာတွေဖွဲ့ပြီးတော့စုံစမ်းတဲ့ကိစ္စလို့ထင်ပါတယ်အခုကြတော့အဲ့လိုလုံမဲ့နေနေသာသာအဲ့ဒီသတင်းကိုပြောတယ်လွှတ်တော်အမတ်တော်အေးအေးယူခံရတယ်ဆိုတော့အချိန်ကပိုဆွတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံလွှတ်တော်အနေနဲ့ရောအဲ့လိုအရေးကြီးတဲ့ကိစ္စအဖြေမပေါ်ထွက်ပဲပြည်သူတွေစိုးစိုးရွားနင့်နာတဲ့ကိစ္စတွေကိုကဲစုံစမ်းဖော်ထုတ်ပါဆိုတဲ့ကနဦးစာဦးဆောင်ရွက်မှု initiative ယူပြီးလှုပ်ဆောင်မှုတွေရောဖြစ်လာနိုင်တဲ့အလားအလာရှိပါသလားဦးဇော်ဆွေ
ဒါကတော့ကျွန်တော်အမြင်ပြောရရင်အခုချိန်မှာတော့ကျွန်တော်တို့ဒီတကယ်အားအကြီးဆုံးပါတီဖြစ်တဲ့ NLD ရောပေါ့နော်တို့ကဒီလက်ရှိဒီကိစ္စမှာပါဝင်ပတ်သက်နေတဲ့တပ်မတော်ကိုတို့ကဟိုအခုဆိုလို့ရှိလို့ရှိရင်ခြေကံဥပဒေပြင်ဆင်ရေးနဲ့ကျွန်တော်ဖိအားများနေတယ်အဲ့လိုပဲအခုတစ်ခါကျွန်တော်တို့ဒီအာကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနားရှိတာပေါ့နော်ဆိုတော့အဲ့လိုမျိုးဖိအားတွေရှိနေတဲ့အတွက်ကြောင့်မို့လို့ဒီကိစ္စတွေပေါ်မှာအာယုံထားမှုအားနည်းတာကျွန်တော်တို့တွေ့ရဒီလိုဖြစ်နေပေမဲ့လည်းတက်ဆိုင်ရာသတ်တော်တွေပြည်နယ်လွှတ်တော်တွေဟိုတခြားနိုင်ငံပါတီတွေကနေပြီးတော့ဒီကိစ္စကိုပြားပေးတဲ့နယ်တွားပေးတဲ့နယ်ဘာလို့လဲဆိုတော့အတည်းဆုံးတော့ကျွန်တော်တို့ဘယ်သူဘယ်သူကိုအပြစ်ပင်ဖို့မဟုတ်ဘူးအပြစ်မှန်ကိုသိရဖို့တော့ကိုတုံ့ငန်းစစ်ဆေးတာမျိုးကဖြစ်တယ်နယ်အထူးသဖြင့်သတ်တော်ကိုယ်စားလှယ်ပါဒီကိစ္စထဲမှာပါဝင်နေတဲ့အတွက်ကြောင့်သတ်တော်ကတာဝန်ယူပြီးတော့ဒီကိစ္စကိုသူတို့ကိစ္စလိုသဘောထားပြီးတော့သူရောက်တုံ့ငန်းစစ်ဆေးမှုတိုက်တွန်းတာမျိုးအခုတော့လုပ်တယ်နယ်မဟုတ်ဘူးဆိုလို့ရှိလို့ရှိရင်တော့ဒီကိစ္စဟာသတ်တော်ရန်ရရဲ့လုံခြုံမှုပေါ့နော်လွတ်တော်ရန်ရမှာရှိတဲ့လူတွေရဲ့ပြောခွင့်ဆိုခွင့်ပြောနိုင်ဆိုနိုင်မှုဟလာအခုမှသွားပြီးတော့အကန့်အသတ်ဖြစ်မယ်ဖိအားဖြစ်မယ်ပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့နောက်ဆုံးအနေနဲ့ကတော့ကျွန်တော်သတင်းသမားတွေလွတ်တော်ကတော့သူတို့ကစောစောကပြောသလိုလွတ်တော်အကြီးအကဲကိုယ်တိုင်ကတရားဆိုခွင့်ပေးထားတယ်ဆိုတဲ့သဘောတွေ့နေရတယ်ဒါပြည်သူဗန္ဓာကိုစားနေရတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။ဘာညာသူတို့ဘာငက်ွက်เสียရှိတယ်တော့မသိဘူးပေါ့လေ။နိုင်ငံရေးသမားတွေလည်းဖြစ်တယ်။ကျွန်တော်သတင်းသမားတွေကြတော့ကျွန်တော်တို့မှာဘယ်လိုက်မှုလည်းမရှိဘူး။နိုင်ငံရေးသမားလည်းမဟုတ်ဘူးဆိုတော့ဒီလိုကိစ္စမျိုးမှာတရားစွဲဆိုခံရတဲ့အဖြစ်မျိုးကြုံရတဲ့အတွက်သတင်းလောကကရောဒီလိုကိစ္စမျိုးကိုဆက်လက်ဖော်ထုတ်တဲ့နေရာမှာလက်တွန့်သွားလိမ့်မယ်လို့ထင်မိပါလားမြန်မာနိုင်ငံသတင်းလောက
။ဟုတ်ကဲ့အခုချိန်ရတော့လေအားလုံးကတော့ဒီလိုပဲစဉ်းစားတယ်။ကျွန်တော်ဆိုလို့ရှိရင်လည်းစဉ်းစားမိမှာပဲ။အပြည့်လို့လဲဆိုတော့ဟိုကျွန်တော်တို့အနေနဲ့အလံဝေးတယ်အလံဝေးတဲ့အခါကျတော့တချို့သတင်းတွေကကျွန်တော်တို့ကိုယ်တိုင်ကဟလာဟိုအဆအဆုံးကျွန်တော်တို့တာဝန်မယူနိုင်ဘူးသဘောတကူကကျွန်တော်တို့ကတယ်လီဖုန်းတစ်လုံးနဲ့ဖုန်းပေါ်မှာပြောကြားချက်လောက်ပဲကျွန်တော်တို့ကလုပ်နိုင်တယ်ကိုယ်တိုင်ကိုယ်တိုင်ကြားလည်းမသွားနိုင်ဘူးလူကိုလည်းမမြင်နိုင်ဘူးပေါ့နော်ဆိုတော့ဖုန်းနဲ့လုပ်တဲ့အခါမှာလည်းတချို့ကိစ္စတွေကအမှားပြေးရှိနေတယ်ဆိုတော့ကျွန်တော်တို့က risk ကိုမယူချင်တော့ဘူးဆိုတာမျိုးဖြစ်လာပြီအပြည့်လို့ဆိုဒီကိစ္စမျိုးကကျွန်တော်တို့ဘက်ကရိုးသားသားမှားခဲ့ရင်တော့မီဒီယာဘက်ကရိုးသားမှားခဲ့ရင်တော့မှတဆိုင်ရာတာဝန်ရှိတဲ့ဖွဲ့စည်းရာမဟုတ်တာမှားနေတယ်ပြင်ပေးပါအကျိုးနဲ့အကြောင်းနဲ့ပြောရင်ဒါကကျွန်တော်တို့ပြန်တက်မှတ်လို့ရတယ်အဲ့လိုမဟုတ်ပဲအခုရိုးရေးယူခံရမယ်ဆိုရင်တော့ကျွန်တော်တို့ကဟလာဒီကောင်လက်ချောင်တော့မှာပဲလက်ချောင်ရင်တော့သွားပြောတဲ့အကျိုးသက်တွေကဖြစ်လာမှာပေါ့နော်ဆိုတော့ဒီပြိပကဒေသမှာရှိတဲ့သတင်းတွေကိုပြစ်ဆက်ဖို့လက်ချောင်လာရင်အဲ့ဒီဒေသမှာရှိတဲ့ ကြည့်ရမှလည်းကျွန်တော်တို့ပေါ်ထုတ်နိုင်မှာမဟုတ်ဘူးအဲ့ဒီသားလူတွေကျွန်တော်တို့အကောက်ွယ်ဟိုအပြစ်မဲ့တဲ့လူတွေကအကောက်ွယ်ပေးနိုင်မှာမဟုတ်ဆိုတော့ဒီအကျိုးသက်တရားဖြစ်လာမယ်ဆိုတော့ဒါကတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်တို့ဒီဟိုကျွန်တော်တို့တိုင်းပြည်မှာအခုစူးစမ်းနေတာရှိတယ်အစိုးရကိုယ်တိုင်ကလည်းအားပေးနေစီတယ်အဲ့ဒါဘာလဲဆိုတော့ဟိုဒီမီဒီယာကောင်စီကလည်းသင့်သွားဖို့ပေါ့နော်မီဒီယာကောင်စီပြည်ရှိရတဲ့လှုပ်ဆောင်နေခြင်းဟာကျွန်တော်တို့ဝေဖန်ကြလေးတွေရှိတော့လည်းပဲကျွန်တော်တို့ကဒီ institution ကိုကျွန်တော်တို့ခိုင်မာအောင်လုပ်ရမယ်လေးစားအောင်လုပ်ရမယ်ဟိုဒီမှာကျွန်တော်တို့ဟိုပရမအဆင့်နေနဲ့ပနဦးအဆင့်နေနဲ့ဒီနိုင်ပြီးရှင်းနိုင်တယ်တော့ကျွန်တော်တို့ကဒီကာချာပေါ့နော်ဒီရင်ကျင်းမှုကျွန်တော်တို့ကထူထောင်ပေးရတယ်ကြဆိုမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ရှေ့ရှောက်အားလုံးကကိုလုံနိုင်ခွင့်နဲ့လုံနိုင်ခွင့်နဲ့ဆုံးရှုံးလာပါလိမ့်မယ်ဆိုတော့အဲ့လိုဆုံးရှုံးလာတဲ့အများအဲ့ဒီအတိုးတဲမှုကနိုင်ငံပေါ်မှာလည်းတွားမှာပေါ့နော်ဟိုကျွန်တော်တို့ရဲ့ဒီပြည်တောင်းလေးရလည်းမအောင်မြင်တဲ့ပြည်တောင်းလေးဖြစ်သွားမှာဖြစ်တယ်